ဒုဂိနိုင်ငံမှာတနည်းနည်းကကျင်ပါတယ်သမရယူကောက်ပွဲမှာသူနိုင်ရတယ်လို့သမရရီချစ်ထိုင်အာရဝန်ကပြောတယ်လို့သူရဲ့ AK ပါတီနဲ့မှာအမိတ်တွေသူ့တို့အမှန်နေရာအများစုကိုနိုင်ရတယ်လို့လည်းပြောပါတယ်။ဒါပေမဲ့အဓိကတိုက်ခံပါတီကတော့သူတို့အရင်နေနေဆိုတာကြေညာဖို့တိတ်ဆောနေတဲ့အကြောင်းနဲ့သမရအာရဝန်ဟာဇူလာရှိရနေမှာဒုတိယကြော့မဲပေးပွဲမလုပ်ရဘူးအတွက်ရဖို့လိုအပ်တဲ့မဲရည်အတွက်90ရာခိုင်နှုန်းကိုမရဘူးလို့ယုံကြည်တဲ့အကြောင်းပြောပါတယ်။သမရအာရဝန်ကတော့သမရနဲ့ဥထုရေးဆိုင်ရာတာဝန်တွေကိုထမ်းဆောင်ဖို့အတွက်လူလူကကျွန်တော်တို့ကိုတာဝန်ပေးလိုက်ပါပြီ။မဲရဲ့လက်တွေကိုလှမ်းမှုကိုဘယ်သူမှမကြိုးစားဘဲသူတို့ရဲ့မအောင်မြင်မှုကိုဖုံးကွယ်ဖို့ဒီမိုကရေစီကိုထိခိုက်အောင်မလုပ်ကြဘူးလို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးအစ္စတန်ဘူးမြို့မှာမိန့်ခွန်းတော်တစ်ခုပြောရင်ထည့်ပြောသွားပါတယ်။သမရအာရူဘန်ကကာလာတာရှိကြိုးစားလာပြီး2019ခုနှစ်လူလူဆန္ဒခံယူပွဲမှာဒူဒီမဲဆန္ဒရှင်အစီအတွဲအနေငယ်အတာနဲ့ထောက်ခံမှုရထားတဲ့အာနာပူကြီးတဲ့သမရရာဒူအတွက်တင်းငွေလူရေကောက်ပွဲဟာအဆဖြစ်ပါတယ်။ဒီချိန်ဟာမြောက်အတ္တန်ဒီစာချုပ်မီဒိုးဖော်ဝင်တူကီနိုင်ငံမှာဒီမိုကရေစီနောက်ထပ်အားနည်းစီပြီးလူထုအဓိကအာဏာဆွဲခံအုပ်ချုပ်တာကိုခိုင်မာသွားစေလိမ့်မယ်လို့ဝေဖန်သူတွေကပြောကြပါတယ်။